မြန်မာနိုင်ငံမှာဘိန်းဆိုင်ပြုံးမှုဧကရော့ကျသွားတယ်လို့မြန်မာကိုယ်စားလှယ်အဖွဲ့ကကုလသမဂ္ဂအထွေထွေညီလာခံမှာစာသားပဒိနေ့ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာဘိန်းဆိုင်ပြိုးရေးနဲ့စိတ်ကြွဆေးထုတ်လုပ်မှုတွေကိုနှိမ်နင်းရမှာအောင်မြင်မှုတွေရလာနေတဲ့တစ်ချိန်တည်းမှာပဲစိန်ခေါ်မှုတွေလည်းရှိနေတဲ့အကြောင်းကိုမြန်မာကိုယ်စားလှယ်ဦးရဲမင်းသိန်းကပြောဆိုခဲ့တာပါဘိန်းဆိုင်ပြုံးမှုတိုက်ဖြတ်ရေးစီစဉ်တွေမှာဒေသခံဘိန်းဆိုင်တောင်သူတွေကိုပညာပေးမှုတွေလှုပ်ဆောင်ခဲ့တယ်လို့အစားထိုးသီးနှံစိုက်ပျိုးရေးစီမံကိန်းတွေနဲ့အကူအညီပေးခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ်။ဘိန်းဆိုင်တောင်သူတွေအနေနဲ့လည်းမကြာခဏဆိုသလိုဘိန်းအစားထိုးသီးနှံတွေကိုတင်ပို့ရောင်းချရမှာအခက်အခဲတွေကြုံရတာဟာလည်းဘိန်းဆိုင်ပြုံးမှုတိုက်ဖြတ်ရေးမှာအဟန့်တားဖြစ်နေရတယ်လို့ဆိုပါတယ်။ဘိန်းဆိုင်တောင်သူတွေအနေနဲ့အကျိုးအမြတ်များတဲ့ဘိန်းဆိုင်ပြိုးရေးကိုဆွံ့လွတ်ပြီးအစားထိုးသီးနှံစိုက်ပျိုးဖို့ကလည်းစီးပွားရေးရာတွက်ချေမကိုက်တဲ့အခြေအနေမျိုးကြုံနေရတယ်လို့လည်းပြောပါတယ်။ဒီအခြေအနေတွေကိုရင်ဆိုင်နိုင်ဖို့ရေရိုရေရှည်ရည်လက်စီမံကိန်းတွေလိုအပ်တယ်လို့လည်းမြန်မာကိုယ်စားလှယ်ကပြောပါတယ်မြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂမူရစ်ဆေးဝါးနဲ့ရာဇဝမှုတိုက်ဖြတ်ရေးယုံ UNODC နဲ့လက်တွဲဆောင်ရွက်နေပြီးတော့မူရစ်ဆေးဝါးမှောင်ခိုမှုတွေနဲ့နယ်စပ်ဖြတ်ကျော်ကျူးလွန်နေတဲ့ရာဇဝမှုတွေကိုပူးပေါင်းနှိမ်နင်းနေတယ်လို့လည်းပြောကြခဲ့ပါတယ်ဒါပေမဲ့လို့လည်းဒီနှစ်စမိုင်းကထိုင်းနိုင်ငံဘန်ကောက်မြို့မှာပြုလုပ်ခဲ့တဲ့ကုလသမဂ္ဂတရားမဝင်မူရစ်ဆေးဝါးတိုက်ဖြတ်ရေးညီလာခံအတွင်းကုလသမဂ္ဂမူရစ်ဆေးဝါးနဲ့ရာဇဝမှုနှိမ်နင်းရေးအဖွဲ့ UNODC ကဒေတာရင်းကမူရစ်ဆေးဝါးအခြေအနေဟာပုံမဆိုးဝါလာနေတယ်လို့ပြောဆိုထားတာပါ။ဒါအပြင်ဘိန်းဆိုင်ပြုံးမှုရောကျသွားပြီးမဲ့ရှေ့တောင်အာရှဒေသမှာစိတ်ကြွဆေးဝါးတွေအများဆုံးထုတ်လုပ်တဲ့နိုင်ငံဟာမြန်မာနိုင်ငံဖြစ်တယ်လို့လည်းထောက်ပြခဲ့ပါဗျ။တခါအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2015ခုနှစ်အတွက်ထုတ်ပြန်တဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံဟာ2013ခုနှစ်ကစပြီးဘိန်းဆိုင်အေကပိုတိုးလာတယ်လို့ထောက်ပြထားပါဗျ။